မင်္ဂလာပါဆရာ
ဟုတ်ကဲ့မင်္ဂလာပ
ါမြန်မာနိုင်ငံမှာဒီရွေးကောက်ပွဲကျင်းပပြီးရဲ့နောက်ဆုံးရလဒ်တွေပေါ့နော်အခုအချိန်နေဘလို့ရှိနေပါလဲရှင
်အခုနောက်ဆုံးရလဒ်ပေါ့နော်ကျွန်တော်တို့ဟိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့မှတရားဝင်ထုတ်ပြန်ချက်တွေကတော့စပြီးတော့လုပ်နေပြီပေါ့နော်ဒါပေမဲ့သူစီကနေပြီးတော့မှတရားဝင်ထုတ်ပြန်ချက်တွေကတော့နည်းနည်းနေတာပေါ့နော်သူကအတီးပြည့်ချက်တွေတစ်ဆင့်တစ်ဆင့်သူလုတ်တယ်လက်မှတ်ထိုးရတယ်သူစောက်တယ်ဆိုတဲ့အခါကျတော့နှေးနေတာပေါ့ဒါပေမဲ့လည်းတစ်ဖက်ကအပါဝင်ရှင်ပြိုင်တဲ့ပါတီတွေပေါ့အဲ့တော့ပါတီတွေကနေပြီးတော့မှသူတို့သက်ဆိုင်ရာမြို့နယ်ယူကောက်ပွဲကော်မရှင်အဲ့ဒီကော်မရှင်တွေကနေပြီးတော့မှရတဲ့အချက်လက်တွေနဲ့ထုတ်ပြန်ထားတဲ့အခြေအနေအရဆိုရင်တော့ဟိုတော်တော်များများပေါ့နော်90ရာခိုင်နှုန်းကျော်လောက်ကတော့ကျွန်တော်တို့ဟိုသိနေတိုင်ပါပြီအတီးပြုတ်လို့တော့ဟို UC ကအတီးမပြုတ်သေးပေမဲ့လည်းအဲကျွန်တော်တို့ကဒီဥစားကအတီးဖြစ်တယ်လို့တော့ပတ်ယူလို့ရပါတယ်။အဲ့ဒီမှာဆိုရင်တော့နောက်ဆုံးအနေနဲ့ဘာတွေ့ရသလဲဆိုတော့ပြည်တော်စုအဆင့်အတွက်ပေါ့နော်ဒါအရေးကြီးပါတယ်။ပြည်တော်စုအဆင့်အတွက်လို့ကျွန်တော်တို့ကဘာကြောင့်ပြောရသလဲဆိုတော့ပြည်တော်စုအဆင့်ကိုရောက်သွားမဲ့လွတ်တော်တဲ့အနေနဲ့လွတ်တော်တွေရောက်သွားတဲ့အခါကျရင်သူတို့ကအဲနိုင်ငံတော်သမ္မတတယောက်ကိုရွေးမယ်အစိုးရအသစ်ဖွဲ့မယ်ဆိုတဲ့အနေထားမျိုးကြောင့်မို့လို့ပြည်တော်စုအဆင့်ကိုပြောတာပါ။အဲ့တော့ဒီပြည်တော်စုအဆင့်မှာဆိုရင်တော့ဒီ NLD မျိုးသားတင်မှုစီဖွဲ့ချုပ်ကသမ္မတရွေးနိုင်အစိုးရဖွဲ့နိုင်တဲ့ဒီအမတ်အကြီးအတွက်လောက်ကိုရသွားပြီဆိုတာသိရပါတယ
်ဟုတ်ကဲ့ဆိုတော့ NLD ကအဲ့လောက်တော်တော်များများမှအနိုင်ရသွားပြီဆိုတဲ့အခါမှာအခုဒီကြက်ခိုင်ဖွံ့ဖြိုးရေးပါတီဘက်ကကောသူတို့ရဲ့ဒီမဲရီအတွက်မှုရလက်တွေပေါ်မှာသူတို့ရဲ့တုံ့ပြန်ချက်တရားဘယ်လိုရှိလဲရှင
်ဒီဥစ္စာကတော့ဟိုတနေရာချင်းစီပေါ့နော်တနေရာချင်းစီမှာဝင်ပြိုင်နေစီမှာသူတက်ဆိုင်ရာကိုယ်စလဲတွေကနေပြီးတော့မှဒါသူတို့ပုံစံ16နဲ့အတီးပြူတာတွေရှိပါတယ်သူတို့လက်မှတ်ထိုးရတာပေါ့နော်အဲ့ဒီလက်မှတ်ထိုးခြင်းမထိုးခြင်းတွေကတော့ဟိုသက်ဆိုင်ရာမဲဆန္ဒနယ်မြေတွေမှာရှိမှာပဲအဲဒါပေမဲ့လည်းဟိုပြည်ခိုင်ပြိုးပါတီအနေနဲ့ကကျွန်တော်တို့ဟိုရထားတဲ့ဒီအချက်လက်သတင်းတွေအရဆိုရင်သူဟာ2015ရွေးကောက်ပွဲတုန်းကဆိုရင်ပြည်တော်စုအဆင့်အတွက်ကို41နေရာသူနိုင်ခဲ့တယ်အဲဒါပေမဲ့အခုဒီ2020ရွေးကောက်ပွဲမှာကြာတော့အဲ့ဒီ41နေရာမှာသူနိုင်ထားတဲ့နေရာတွေမှာဆုံးရှုံးတာတွေဟိုတွေ့ရတယ်ပြီးတော့မှနောက်အဲ့ဒီနေရာတွေကို NLD ပါတီကဟိုနိုင်သွားတဲ့အနေအထားတွေလည်းတွေ့ရပါတယ်အဲဆိုတော့အခါကျတော့သူ့ရဲ့ရလက်က2015တုန်းကရထားတဲ့ရလက်ထက်ကိုနည်းနေတယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့တွေ့ရပါတယ
်ဒါပေမဲ့တစ်ဖက်မှာကျတော့ဒီတိုင်းသားနယ်မြေတွေမှာသူတို့ဟို NLD ရဲ့ဟိုရှင်ပြိုင်တဲ့ဒီမဲရီအတွက်ပေါ့နော်အဲ့ရှင်ပြိုင်တဲ့အနေအထားရောဘယ်လိုရှိလဲရှင
်ဒီတိုင်းသားပါတီတွေကအဲ2015တုန်းကထက်ကိုတချို့သောပါတီတွေအားကောင်းလာတယ်ဆိုတာအမှန်ပါပဲအဲ့ဒါတွေကကျွန်တော်တို့ကဘယ်မှာတွေ့ရလဲဆိုတော့ဥမာကြားပြည်နယ်ဆိုရင်ဒီပြီးခဲ့တဲ့2015တုန်းကဒီကြားပါတီတွေပေါ့နော်သူတို့တွေကအမတ်နေရာမရခဲ့ပါဘူးဒါပေမဲ့အခုဒီချိန်မှာကြားတဲ့အခါကျတော့သူတို့ဟိုပြည်တော်စုအဆင့်အတွက်တွေရောနောက်ပြီးတော့ပြည်နယ်အဆင့်အတွက်တွေပါအမတ်နေရာတွေသူတို့ရလာတယ်ဒါဒီရွေးကောက်ပွဲမှာဆိုရင်ဟိုတော်တော်လေးဟိုပေါ့နော်ဟိုဘာလဲ2015နဲ့နှိုင်းရင်တော့ပူရလာတဲ့သဘောပေါ့အဲနောက်တစ်ခုကရှမ်းပြည်နယ်မှာလည်း NLD ရဲ့ရလက်ကဟိုနဲတာတွေ့ရတယ်နဲတယ်ဆိုတဲ့အခါကျတော့တစ်ဖက်မှာပြန်ကြည့်လိုက်တဲ့အခါကျတော့ SNLD လိုမျိုးဟိုပါတီတွေရဲ့အဲရတဲ့ရလက်တွေက2015တုန်းကထက်ကိုသူပိုလာတာလည်းတွေ့ရတယ်ပြီးတော့မှနောက်ရခိုင်ပြည်နယ်ပေါ့ရခိုင်ပြည်နယ်ဆိုရင်အဲပြီးခဲ့တဲ့2015တုန်းကဒီ AMP ပါတီပေါ့နော်ရခိုင်မျိုးသားပါတီအားကောင်းခဲ့တဲ့အမတ်နေရာတွေအများကြီးရခဲ့တဲ့ရခိုင်မြောက်ပိုင်းက6မြို့နယ်ပေါ့နော်အဲ့မှာဆိုရင်အများကြီးပါသွားတာပေါ့အဲ့ဒီကိုမြို့နယ်မှာမကျင်းပနိုင်ခဲ့ဘူးတောင်ပိုင်းမှာပဲကျင်းပတယ်အဲ့တော့တောင်ပိုင်းမှာဆိုရင်လည်း NLD ပါတီကဒီပြီးခဲ့တဲ့2015တုန်းကဆိုရင်သူနေရာအများစုအနိုင်ရခဲ့တာမြောက်ပိုင်းမှာလာသူရှုံးတာပေါ့နော်ဆိုတော့အခုနောက်ဆုံးရလဒ်တွေကျွန်တော်တို့နားလည်ချက်အရဆိုရင်တောင်ပိုင်းမှာ NLD ပါတီကနေရာနည်းနည်းလေးပဲရတယ်ကျန်တဲ့ဥစ္စာကတော့ရခိုင်မျိုးသားပါတီကတော့ဟိုနေရာတော်တော်များများရလာတာတွေ့တယ်အဲ့ဒါက2015နဲ့နှိုင်းချိန်လိုက်ရင် NLD ကပို့ပြီးတော့မှအဲ့ဒီနေရာတွေလက်လွတ်ဆွေးရှုံးရတယ်တစ်ဖက်ကတိုင်းသားပါတီတွေရတဲ့ဟိုနေရာတွေကပုံများလာတယ်ဆိုတာကိုပြတယ်ဒါပေမဲ့လည်းအဲ့ဒီကရင်ကချင်ချင်းမှာကြတဲ့အခါကျတော့အဲ့ဒီပြည်နယ်တွေမှာကြတော့ဟိုတိတ်ပြီးတော့မှ2015တုန်းကထက်ကိုပို့ပြီးတော့မှဟိုဗာလဲဆုံးရှုံးသွားတဲ့အားမျိုးတွေတော့မတွေ့ရဘူးဒါကြောင့်မို့လို့တစ်ခုလုံးနဲ့ခြုံငုံပြီးတော့ပြောလိုက်ရင်ပေါ့နော်တနင်္ဂနွေလုံးတိုက်တာနဲ့ပြည်တော်စုအဆင့်ကိုခြုံငုံပြီးတော့ပြောလိုက်ရင်2015တုန်းကရတာထက်တောင်မှ
เนี่ยบ่เนาะเนี่ยตะชู่ปูပြီးတော့ရလာတယ်ဆိုတာတွေ့တယ်ဒီတစ်ချိန်ရွေးကောက်ပွဲမှာလေဟိုလူထုကပေါ့เนาะသူတို့ထွက်ပြီးတော့မဲတွေပေးကြတယ်အထူးသဖြင့်သူတို့ဒီ NLD
ဒီကကတော့နှစ်ခုပေါ့เนาะတစ်ခုကမဲပေးတဲ့အရေးအတွက်ပေါ့မဲလာပေးတဲ့အရေးအတွက်ကဟိုတခြားနိုင်ငံတွေမှာလည်းရှိပါတယ်။တာမန်ပြည်သူတွေကသိပ်ပြီးတော့စိတ်မဝင်စားဘူးဆိုရင်သူသိပ်ပြီးတော့မဲလာမပေးကြပါဘူး။ကမဲပေးတာမပေးတာပေါ့เนาะ။အဲဒါပေမဲ့အခုဒီနှစ်မှာကြားတဲ့ခါကျတော့တည်တည်ချာချာကိုမဲလာပေးကြတဲ့အနေအထားတွေကိုတွေ့ရတယ်။ကိုဗစ် 19 ကိုတဖက်မှာဆိုရင်ဒါတပ်မတော်ဘက်ကပေါ့เนาะအခြေညာချက်တွေထုတ်လာတာတွေရှိတယ်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကထွက်ပြီးတော့ပြောလာတာတွေရှိတယ်အဲ့လိုအနေထားအောက်မှာပြည်သူလူထုကစိုးရိမ်ကြောက်ကြစိတ်တွေပါနေဖြစ်လာပြီးတော့မှာအေလိုက်အားလိုက်နဲ့မဲပေးတဲ့လူအရေးအတွက်ဟိုများလာတယ်လို့ယူဆတယ်အဲ့ဒါတော့မဲပေးတဲ့လူအရေးအတွက်ပေါ့ပြီးတော့မှအန်အန်ဒီဟိုထောက်ခံတဲ့လူများလာတယ်ဆိုတဲ့ဥစ ဟိုယုံကြည်တယ်အဲချင့်မြတ်တို့တော့ဗောနော်အဲဒီစာတပိုင်းရှိတယ်နောက်တစ်ပိုင်းကျတော့ကြာအောက်ခြေလူတန်းစားတွေဗောအောက်ခြေလူတန်းစားတွေမဲဆန္ဒရှင်အများစုတွေကလည်းသူတို့ကိုယ်တိုင်ဗောနော်သူတို့ကိုယ်တိုင်ဒီကာလကြီးကတစ်ဖက်ကဝေဖန်တာတွေတော့ရှိပါတယ်ဟုတ်ပါတယ်အနေဒီမှာလည်းသူ့မှာဝေဖန်လောက်ဆရာပြဿနာတွေအများကြီးရှိပါတယ်ဒါပေမဲ့လည်းတကယ်ကိုယ်တိုင်ကြုံတွေ့နေရတဲ့အဲဒီမဲဆန
အခုလိုမျိုးအချိန်ပေးပြီးတော့ဗီဒီယိုမြန်မာပိုင်းကိုဖြည့်ကြားပေးတဲ့အတွက်ဦးစီးသူအောင်မြင့်ကိုကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်